မနမ်ဖို့ကီကမြတိုင်းရင်းသားသတင်းမီဒီယာညီလာခံကိုရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဒီနေ့စတင်ကျင်းပရမှာဒီနေ့ဘလို့အကြောင်းအရာတွေကိုများအဓိကထားပြီးတော့ဆွေးနွေးပြခဲ့ပါတယ်ခင်ဗျာ
ဒီနေ့ကပထမဆုံးနေ့ဆိုတဲ့အခါကျတော့နေ့လယ်မတိုင်ခင်လေးမှာတော့ကျွန်တော် section တစ်ခုကိုတော့ဆွေးနွေးဖြစ်ကြပါတယ်ပထမ section ကတော့ဒီငင်းချမ်းရေးဖြစ်စဉ်ရဲ့ဖွံ့ဖြိုးမှုအပိုင်းနဲ့တော့စပါဝအရင်းမြစ်ပြီပေါ့နော်ဆက်ဆက်မှုအခြေအနေကိုကျွန်တော်တို့ဒီ panelist တွေလေးဦးနဲ့ဆွေးနွေးခဲ့ပါတယ်ဒုတိယတစ်ခုကတော့ဒီလွတ်လပ်စွာရေးသားထုတ်ဖော်ခွင့်နဲ့ပတ်သက်ပြီးပေါ့နော်ကျမတို့ဆွေးနွေးမှုတွေလုပ်ပြီးတော့ပြန်လည်မိကုန်းလေးတွေကိုလည်းအဲ့ဒီစီစဉ်အောင်လုပ်ဖြစ်ခဲ့ပါတယ်
တိုင်းရင်းသားသတင်းမီဒီယာရဲ့အခမ်းကဏ္ဍဟာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့လေဘလောက်များအတိတ်ကထားအရေးပါနေတဲ့အဆင့်ထိရောက်နေတယ်လဲဆိုတာလေးလည်းရှင်းပြပေးပါလားဗျာ
ဟုတ်ကဲ့ကျမတို့ဒီတိုင်းမီဒီယာညီလာခံအခုအချိန်မှာဆိုနှစ်ချိန်ဖြစ်သွားပြီပေါ့နော်အမှတ်တစ်ချိန်မှာကတည်းကကျမတို့ကတိုင်းရင်းသားတွေရဲ့အသံတွေပို့ပြီးတော့ကျေလောင်လာဖို့အတွက်ကိုကျမတို့ကရည်ရွယ်ပြီးတော့ဒီမော်လမြိုင်မှာ2013 April 25 29ရက်နေ့ဒီပြုလုပ်ခဲ့တယ်ဆိုတော့အဲ့ဒီမှာကျမတို့ရည်ရွယ်ချက်ကတော့ဒီကျမတို့ရဲ့တိုင်းရင်းသားသတင်းတွေကိုပို့ပြီးတော့အရေးပါတယ်နိုင်ငံတစ်ခုပြောင်းလဲရေးမှာဆိုရှင်နိုင်ငံရေးမှာတင်တိုင်းတိုင်းရေးရတဲ့အရေးကြီးတယ်လို့မျိုးမီဒီယာခန်းကဏ္ဍမှာဆိုရှင်လည်းတိုင်းမီဒီယာရဲ့ခန်းကဏ္ဍအရေးကြီးတယ်ဆိုတော့ရွေးချက်နေတယ်ကျမတို့ကဒီနီလာခံကိုလုပ်ခဲ့တာပေါ့နော်တစ်ဆက်ထဲမှာဒီအဲ့ဒီနီလာခံမော်လနီလာခံနေပြီးတော့ဘယ်လိုမျိုးညှော်မှန်းထားခဲ့လဲဆိုတော့ဟာကျတော့တိုင်းရင်းမီဒီယာပုံရဲပေါ့နော်ဖြစ်မြောက်လာဖို့တော်ကျွန်တော်တို့ကြိုးပမ်းသွားမယ်ဆိုတဲ့ဆုံးဖြတ်ချက်လေးတော့ရခဲ့တာပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့သေဆောင်လိုက်နေဒီတောင်ကြီးညီလာခံမှာဆိုလို့ရှိရင်ဒီကွန်ရက်လေးဖြစ်လာဖို့တော်ကျွန်တော်တို့ဘယ်လိုပုံစံမျိုးလေးနဲ့ဆုံးဖြတ်ချက်လေးဖွဲ့စည်းသွားမလဲဘယ်လိုမျိုးပြုဟာမျိုးနီးဆုံးဖြတ်ချက်ရေးဆွဲပြီးတော့ပေါ့နော်အောက်ထဲပေါ်သွားမလဲဆိုတာမျိုးရွေးပါတယ
်အခုဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာသတင်းမီဒီယာဥပဒေမူကြမ်းဆိုတာလည်းတင်သွင်းထားပြီးတော့ဆွေးနွေးတဲ့အဆင့်ကြီးလည်းရောက်နေပါပြီတိုင်းရင်းသတင်းမီဒီယာခန်းကဏ္ဍရရောသတင်းမီဒီယာဥပဒေချမ်းထဲမှာဘလို့ပါဝင်နိုင်ဖို့တကူရောဟိုဒီညီလာခံမှာဆွေးနွေးပြစ်မလဲဆိုတာလေးလည်းရှင်းပြပေးပါ
ခုလက်ရှိမီဒီယာဥပဒေကလည်းမထွက်သေးဘူးဒီမှာလည်းအဲ့ဒီလက်ရှိဒီစာနေစင်းကောင်စီကရေးဆွဲထားတဲ့ဥပဒေမူကြမ်းမှာဖြစ်စီသတင်းမီဒီယာရဲ့ခန်းကဏ္ဍတွေကဟိုတိတ်ပြီးတော့တစ်သေးဘူးဝင်ပါဝင်တာမရှိသေးဘူးဆိုတဲ့ခါကျတော့အဲ့အပိုင်းကိုကျမတို့ကပါဝင်နိုင်ဖို့တစ်ဆက်ထဲမှာပဲဟိုကိုယ်စလဲဖြစ်စီဘောနောက်တစ်ခုကဒီရဲ့ဥပဒေထဲမှာတိုင်းသားဒေသတွေမှာသတင်းရယူနေရတဲ့တိုင်းသားသတင်းထောက်တွေရဲ့အဖြတ်ခဲတွေရောရေဆိုင်ခေါ်မှုတွေပေါ့ပြီးတော့ဆက်ထဲမှာလုံခြုံမှုတွေကိုလည်းကာကွယ်နိုင်ဖို့တော်ဘူးဒီလိုဆိုရတော့သူကပြောဆိုခဲ့တာတောင်းဆိုပေါ့နော်အခုချိန်ကြီးကတော့ဖြစ်မြောက်လာတာတော့မရှိသေးဘူးပေါ့နော်ဒါပေမဲ့ကျမတို့ကမဖြစ်မြောက်သေးပေမဲ့လည်းရှင်းဆက်တော့ဒီသိစောက်ကိုဆက်ပြီးတော့ကျွန်တော်ပြောနေရအောင်ပါ
တိုင်းရင်းသားသတင်းမီဒီယာညီလာခံကြီးကနေပေါ့တစ်ဆက်ပေါ့လေကျွန်တော်တို့နိုင်ငံရဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုအကျိုးရလဒ်တွေဖြစ်ပေါ်လာအောင်ပေါ့လေဘလောက်ထိများမျှော်မှန်းထားသလဲဆိုတာလေးလည်းသိပြစီ
ခုလက်ရှိနိုင်ငံရှိနေရဆိုရှင်နေကြံကြီးဖြစ်စင်မှာသူပြစ်ခတ်ရဆေးကြီးရှိတယ်အထူးသဖြင့်ပြစ်ခတ်ရဆေးကြီးရဲ့တိုင်းရင်းသားဒေသတွေမှာညားတဲ့ခါကျတော့အဲ့ဒီဖြစ်စင်တွေကိုကျမတို့ကတိုင်းရင်းသားမီဒီယာရဲ့တာဝန်မှာတော့ဒီဟာတွေကိုဆောင်ကြည့်ပြီးရေးသားဖို့ထုတ်သွားရမယ်အနေထားမျိုးကျမတို့တောက်ချက်လုပ်ခဲ့ပါတာရှင်းဆက်ပြီးတော့လေဒီလိုအပ်တဲ့ပန်းနိုင်မရောက်ချင်တယ်ကျမတို့ဆောင်ကြည့်ပြီးရေးသားသွားမယ်ထောက်ပြပြောစုဖို့တော့ဆက်ပြီးတော့လုပ်ဆောင်သွားမှာပေါ့နော်နောက်တစ်ခုကတော့ဒီအဲ့ဒါအပြင်တော့ဒီပြည်ခရက်စေးကြီးလုပ်နေတဲ့ဒေသတွေကလည်းကျမတို့တိုင်းရင်းသားဒေသတွေပဲအများစုဖြစ်နေတဲ့ခါကျတော့အဲ့မှာဆိုလို့ရှိရင်လည်းဒီကာလမှာတော့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဝင်လာနေရအများကြီးရှိတယ်ဆိုတော့အဲ့အခြေအနေတွေကိုလည်းကျမတို့ကတတ်နိုင်လာတဲ့လမ်းကြောင်းရေးသက်ဖို့ထုတ်တော့မယ်ပန်းမျိုးလေးတွေကိုကျမတို့လှုပ်ဆောင်နေရရှိပါတယ်
နန်းဖို့ကအခုလိုဖြစ်ကြပြီးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်